မြန်မာနိုင်ငံကိုတွားဖို့စီစဉ်နေတဲ့အာဆီယံထုကူဆွေးရဲ့ခီးစဉ်တွင်သက်ဆိုင်သူတွေအားလုံးနဲ့တွေ့ခွင့်ရရေးအမေရိကန်နိုင်ငံရဲ့ဝန်ကြီးနဲ့အာဆီယံကူဆွေးတို့ဆက်သွယ်ဆွေးနွေးရတဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကပြောဆိုလိုက်ပါတယ်။အာဆီယံကချမှတ်ထားတဲ့မြန်မာနိုင်ငံဆိုင်ရာဘုံသဘောတူညီချက်၅ရပ်ကိုမြန်မာဆက်အနာဝင်လိုက်နာဖို့ထုကူဆွေးအနေနဲ့သက်ဆိုင်သူတွေအားလုံးနဲ့တွေ့ဆုံခွင့်ရပြီးအထိပယ်ပြေဝတဲ့ခီးစဉ်ဖြစ်အောင်စီစဉ်ဖို့လိုအပ်ကြောင်းအာဆီယံထုကူဆွေးဘရူနိုင်းဒုတိယနိုင်ငံခြားရေးဝန်ကြီးအယ်ရွန်ယူဆပ်နဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်တို့ကြာသပတေးနေ့ကဆွေးနွေးတဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ခဲ့တာပါ။အာဆီယံထုကူဆွေးဒီသတင်းပတ်ထဲမြန်မာနိုင်ငံကိုတွားဖို့ရှိနေပေမဲ့စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းဖမ်းဆီးခံထားရတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်နဲ့တွေ့ဆုံမှုမရရောခီးစဉ်ကိုဖျက်ဆီးရတဲ့အကြောင်းသတင်းတွေထွက်ပေါ်နေချိန်မှာပဲအမေရိကန်နိုင်ငံခြားရေးဝန်ကြီးနဲ့ဆွေးနွေးခဲ့တာပါ။မြန်မာစစ်ကောင်စီနိုင်ငံရဲ့ဌာနကတော့အာဆီယံထုကူဆွေးရဲ့ခီးစဉ်အတွက်တက်နိုင်နေမြလက်ရောထားပြီးတွေ့ဆုံတဲ့လူတွေကိုစီစဉ်ပေးထားတဲ့အကြောင်းကြာသပတေးနေ့ကပဲကြေညာချက်ထုတ်ပြန်ထားပါတယ်။အမေရိကန်နိုင်ငံရဲ့ဌာနရဲ့ထုတ်ပြန်ချက်မှာတော့အာဆီယံထုကူဆွေးနဲ့အမေရိကန်နိုင်ငံရဲ့ဝန်ကြီးတို့ဆွေးနွေးရမှာမြန်မာနိုင်ငံမှာအကျဉ်းသတ်မှုတွေနဲ့အခြေအနေတွေပိုဆိုးလာတဲ့အပေါ်စိုးရင်ကြောင်းနဲ့မြန်မာစစ်အာဏာရှင်အနေနဲ့အကျဉ်းသတ်လုပ်ရတွေကိုရပ်ဖို့မတရားဖန်ထားသူတွေအားလုံးကိုပြန်လွတ်ဖို့နဲ့ဒီမိုကရေစီလမ်းကြောင်းပေါ်ပြန်လည်ဦးတည်ဖို့လဲအလေးထားပြောတဲ့အကြောင်းဖော်ပြထားပါတယ်။